in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ9ရက်တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line Dometer 18.19.25 တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ကြပါလိမ့်ရှင်။ကျမခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာဒီနေ့နေ့ညနေခင်းသတင်းတွေကိုမမျှသတင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်မြို့နိုင်ငံပြည်မာကြီးမှာတည်ဆုံးသူရေအတွက်ဟာဒီနေ့နေ့နောက်ပိုင်းအထိ111ယောက်ရှိသွားပြီဖြစ်တယ်လို့တရုတ်အာဏာပိုင်ကဒီကနေ့အစောပိုင်းမှာပြောကြားလိုက်ပါတယ်။နိုင်ငံမြောက်ပိုင်းကိုရော့လို့အသိများကြတဲ့နခွန်ချော့စီမာမြို့မှာမနေ့ကလူ22ဦးကိုပြစ်တက်ပြီးတော့တာမီနယ်21ဇီဝယ်စင်တာထဲမှာပုံအောင်နေတဲ့စစ်သားကိုရဲတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးလိုက်ပါတယ်။ဒီလိုနောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအငုညက်နေခင်မှာကြားဖို့ရှိပါတယ်ဗျာ
။ဒီနှစ်ညက်နေခင်ဆက်ပြီးနားဆင်ရမယ့်ဒီသတင်းလွှာတွေထဲမှာတော့အဆုတ်ရောင်ယောဂဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားအောင်တိုင်းပြည်ပြင်ပကပြောင်းဝင်လာသူတွေကိုစောင့်ကြည့်ပေးနေတဲ့အခြေအနေနဲ့ပတ်သက်လို
့အဲဒီပါစီကိုပို့လိုက်တယ်ဆိုတော့အဲဒီသူကပြန်လာတဲ့အမျိုးသမီးကတန်ပြားလုံလာလည်းမဟုတ်ပါဘူး။သိအောင်ကျင်စောင့်ကြည့်နေတာလည်းမဟုတ်ပါဘူးနော်။ဒီကတမီးရပြောမယ်ဆိုရင်ဟောဆက်တဲ့ကွာရန်တီးလို့ဆိုအခုကလေးကြီးကျောင်းသားတွေလို့ဆိုလို့တမီးရပြောမယ်ဆိုမင်းမကြီးတွေလို့
ဘဟုကုသရောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါအမေရိကန်ကတော့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့တာကိုကာကွယ်ဖို့ပြီးခဲ့တဲ့14ရက်အတွင်းတရုတ်နိုင်ငံကိုသွားခဲ့တဲ့အမေရိကန်နိုင်ငံသားမဟုတ်သူတွေကိုပြည်တွင်းဝင်ရောက်ခွင့်ပိတ်ပင်လိုက်တဲ့ဆိုတဲ့အကြောင်းနဲ့တူနောက်ပိုင်းမှာသဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ရပါမယ်အခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မမသတင်းအောင်တို့ပြောပြပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်မြို့နိုင်ငံပြည်မာကြီးမှာတည်ဆုံးသူရေအတွက်ဟာစနေနေ့နောက်ပိုင်းအထိ111ယောက်ရှိသွားပြီဖြစ်တယ်လို့တရုတ်အာဏာပိုင်ကဒီကနေ့အစောပိုင်းမှာပြောလိုက်ပါတယ်။ဒါကြောင့်2003ခုနှစ်ကဖြစ်ပွားခဲ့တဲ့ SARS ရောဂါကြောင့်တည်ဆုံးတဲ့သူအရေအတွက်ထက်ကျော်လွန်သွားပြီဖြစ်တယ်လို့လည်းဆိုပါတယ်။စနေတရက်ထဲမှာလည်းလူ89ယောက်တည်ဆုံးခဲ့တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကဒီနေ့မနက်ပိုင်းကပြောပါတယ်။စားကြောကဖြစ်ခဲ့တော့ကတော့တရုတ်နိုင်ငံနဲ့ဟောင်ကောင်မှာ894ယောက်ထက်မနည်းတိတ်ဆုံးခဲ့ပြီးတော့8100လောက်ယောဂါကူးစက်ပြီးနာမကျန်းဖြစ်ခဲ့ပါတယ်။ယောဂါနောက်ထပ်ကူးစက်ခံရသူ2656ဦးရှိခဲ့ပြီးတော့ဒါဟာဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းမှာပထမဆုံးအကြိမ်အဖြစ်နဲ့ကျဆင်းခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။အခုဆိုရင်တရုတ်နိုင်ငံမှာယောဂါကူးစက်ခံထားသူစုစုပေါင်းဟာ38198ယောက်ရှိတယ်ဆိုပြီးတော့ပြောပါတယ်။ယောဂါကူးစက်ပြန်ပွားတဲ့သူအရေးတော်ဟာမသေးကြတာကြောင့်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအမြင့်ဆုံးအဆင့်ကိုကျော်လွန်သွားပြီလားဆိုတာပြောဖို့စောလွန်သေးတယ်လို့မစ်ရှိဂန်တက္ကသိုလ်ကအများမိသူကျမကြီးဌာနဒီပမောက္ခဂျိုးဇက်အိုက်ဆန်ဘတ်ကပြောပါတယ်ဒီနိုင်ငံဝူဟန်မြို့မှာနောက်ထပ်တည်ဆုံးတဲ့အထက်မှာအမေရိကန်နိုင်ငံသားတဦးလည်းပါဝင်နေဆိုပြီးတော့ဗီဂျင်းမြို့မှာရှိတဲ့အမေရိကန်တန်ရုံတာဝန်ရှိသူတွေကစနေနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ပြန့်ပွားလာတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုကိုကျန်းမာရေးဆောင်ရှောက်မှုစနစ်အားနေတဲ့အာဖရိကတိုက်နိုင်ငံတွေစီကိုမကူးစက်အောင်ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကပြင်ဆင်ဆောင်ရွက်နေပါတယ်။စနေနေ့ကထိရတဲ့သတင်းတွေအရတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံရသူ38,000ကျော်နဲ့သေဆုံးသူ812ဦးအထိရှိပါတယ်။နိုင်ငံပေါင်း24နိုင်ငံမှာကူးစက်သူ290ကျော်ရှိနေပြီးတော့တရုတ်နိုင်ငံပြင်ပမှာသေဆုံးတာကတော့ဖိလစ်ပိုင်နဲ့ဟောင်ကောင်ကျွန်းတွေမှာတဦးစီရှိပါတယ်။အခုထိတော့အာဖရိကတိုက်ဒေသကိုရောဂါပိုးကူးစက်မှုမရှိသေးပေမဲ့ကမ္ဘာနိုင်ငံတချို့မှာအလျင်အမြန်ကူးစက်ပြန့်ပွားနေတာဖြစ်တဲ့အတွက်စိုးရိမ်မိတဲ့အကြောင်းအာဖရိကဒေသဆိုင်ရာကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ကြားရေးမှူးမာရှီဒီဆိုမိုတီကပြောပါတယ်။တရုတ်နိုင်ငံနဲ့အာဖရိကကြားစီးပွားရေးအရာကူးတန်းသွားလာနေတဲ့သူတွေရှိတဲ့အတွက်ယောဂါကူးစက်နိုင်ခြင်းအခြေအနေတွေအတွက်အစဉ်သင့်ပြင်ထားကြောင်းလည်းမူတီကပြောပါရယ်ဒီပေါ်ကမ္ဘာ့ကျန်းမာရေးအဖွဲ့အနေနဲ့ဒေတာရင်းပြည်နယ်တွေနဲ့ပူးပေါင်းဆောင်ရွက်နေပြီး WHO ကချမှတ်ပေးထားတဲ့လမ်းညွှန်ချက်တွေနဲ့အညီကာကွယ်ရေးအတွက်ဆောင်ရွက်နေတယ်လို့ညွှန်ကြားမှုမူတီက VOA ကိုပြောပါရယ်2015ခုနှစ်ကအာဖရိကတိုက်ကွန်ဂိုနိုင်ငံမှာအီဘိုလာရောဂါပိုးကူးစက်ပြန့်ပွားခဲ့မှုတွေအတွက်ဒီအတွေ့အကြုံတွေကိုပြန်လည်အသုံးချပြီးကာကွယ်မှုတွေလှုပ်ဆောင်သွားမယ်လို့ညွှန်ကြားမှုမူတီကပြောပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းကခိုရက်လို့အတိမြင်ရတဲ့ဒီနခွန်ချရက်စီမာမြို့မှာမနေ့ကလူ21ယောက်ကိုပြစ်တက်ပြီးတော့တာမီနယ်21ဇီဝယ်စင်တာထဲမှာပုံအောင်နေတဲ့စစ်သားကိုရဲတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းမိလိုက်ပါတယ်။အသက်32နှစ်အရွယ်ဂျက်ခရပန်ထော်မာဟာ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ထုတ်ချခဲ့ပါတယ်။ပြစ်ခတ်မှုကြောင့်26ဦးသေဆုံးပြီးတော့သေဆုံးတဲ့သူတွေထဲမှာအသက်13နှစ်အရွယ်လူငယ်တဦးလည်းပါဝင်ပါတယ်။အနည်းဆုံး9ဦးဒဏ်ရာရပြီးတော့2ဦးကတော့အုံနောက်ခွဲစိတ်မှုလုပ်ရတယ်လို့ထိုင်းဝန်ကြီးချုပ်ပရာယော့ချန်ဦးချာကပြောပါတယ်။ဒီဖြစ်ရဟာထိုင်းနိုင်ငံမှာမကြုံဘူးတဲ့ဖြစ်ရအဖြစ်ဝန်ကြီးချုပ်ပရာယော့ချန်ဦးချာကပြောပါတယ်။ဒီလိုဖြစ်ရမျိုးဟာပထမဆုံးနဲ့နောက်ဆုံးဖြစ်ဖို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်။ဒီဝဆန္ဒနဲ့ပြိမိနေသူတွေကိုကယ်ထုတ်ဖို့ရဲတပ်ဖွဲ့ကကြိုးစားတာမှာစနေနေ့ညပိုင်းတောက်လျှောက်တနက်တန်နေကြားနေရတယ်လို့ဆိုပါတယ်။ဇန်နဝါရီလတုန်းကလည်းထိုင်းနိုင်ငံမှာရဲနာပစ္စည်းအယောင်းဆိုင်လူရမှုအတွင်းမျက်နှာဖုံးတက်တနက်သမားတဦးပြစ်ခတ်မှုကြောင့်ကလေးငယ်တဦးပါဝင်3ဦးသေဆုံးခဲ့ပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားနဲ့ရုရှားခြေဆိုင်ခွဲထွက်ရေးသမားတွေဖမ်းဆီးထိန်းသိမ်းထားတဲ့စစ်တုံးမန်းတွေကိုပြန်လွှတ်ပေးဖို့အတွက်အကူအညီပေးဖို့ပုံဟမ်းမင်းကြီးဖရန်စစ်ကိုယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတောင်းဆိုလိုက်ပါတယ်။ပုံဟမ်းမင်းကြီးဖရန်စစ်နဲ့သမ္မတဇယ်လန်စကီတို့စနေနေ့ကတွေ့ဆုံတဲ့အချိန်မှာအခုလိုမြစ်တာရက်ခံတောင်းဆိုလိုက်တာပါ။ဒွန်ဘတ်ခရိုင်းမီးယားနဲ့ရုရှားမှာဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အကူအညီပေးဖို့အတွက်ပိုယဟန်မင်းကြီးကိုမြစ်တာရက်ခံခဲ့တယ်လို့သမရာဇီလန်စကီကပြောပါတယ်။ကဘာကြီးတာယာအေဂျင့်မှုရဖို့အတွက်တတ်နိုင်သမျှအစွမ်းကုန်ကြိုးပမ်းပေးမယ်လို့ပိုယဟန်မင်းကြီးကပြောကြောင်းကိုလည်းသမရာဇီလန်စကီကပိုယဟန်မင်းနဲ့တွေ့ဆုံအပြီးမှာ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။2019မေလသမရာအဖြစ်ရွေးကောက်ခံရပြီးနောက်ပိုင်းမှာသမရာဇီလန်စကီအနည်းနဲ့ရုရှားနဲ့ရုရှားအခြေစိုက်ခွဲထွက်ရေးသမားတွေနဲ့အကျဉ်းသားလဲလှယ်ရေးအစီအစဉ်ကိုနှစ်ကြိမ်ပြုလုပ်ခဲ့ပါတယ်ရှင
် VOA American သံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေညနေ 9:00 နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုက်ဒိုမီတာ25 kHz 11965လို့ကနေထုတ်လွှင့်ပြနေပါတယ်ခင်ဗျာ
view ကနေတနင်္ဂနွေနေ့နောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပြနေပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကနိုင်ငံတော်ကပြီးတဲ့အုပ်ချုပ်ရေးမှုတွေကိုကျောင်းနိုင်ငံနဲ့စီးပွားရေးလုပ်တဲ့နေရာမှာရှိလာနိုင်တဲ့အန္တရာယ်နဲ့ပတ်သက်ပြီးတော့သတိပေးလိုက်ပါရစေ။ဖရဲအဆင့်မှာရောဖီနယ်အဆင့်မှာရောဒီဇင်ဘာအဆင့်တွေမှာပါကျောင်းနိုင်ငံနဲ့ပြိုင်ဆိုင်မှုကဖြစ်နေပြီးတော့ဒီပြိုင်ဆိုင်မှုကအမေရိကန်နိုင်ငံသားရဲ့မူဝါဒနဲ့မျိုးသားလုံခြုံရေးကိုပါအကျိုးဆက်တွေရှိတယ်လို့ဝါရှင်တန်မှာစနေနေ့ကလုပ်ခဲ့တဲ့အမေရိကန်ပြည်နယ်အုပ်ချုပ်ရေးမှုများအတင်းအစည်းအဝေးမှာသူကပြောလိုက်ပါရစေ။ကျောင်းနိုင်ငံကနေအမေရိကန်မှာယင်းနှိမ့်နှံခြင်းနဲ့သူတွေကအမေရိကန်ပြည်နယ်တွေမှာယင်းနှိမ့်နှံဖို့ချင်းကပ်ခံထားဖို့ရှိတယ်ဆိုတာကိုသူသိတယ်ဆိုပြီးတော့ဝန်ကြီးပေါ်မီယိုကပြည်내အုပ်ချုပ်ရေးမှုတွေကိုပြောပါတယ်တရုတ်နိုင်ငံနဲ့စီးပွားရေးဆက်ဆံမှုတွေကတရုတ်နိုင်ငံနဲ့ပြီးခဲ့တဲ့လကလက်မှတ်ရေးထိုးခဲ့တဲ့ကုန်သွယ်သဘောတူညီမှုပထမအဆင့်လို့အပြန်အလှန်အကျိုးရှိနိုင်ကြောင်းဒါပေမဲ့တရုတ်နိုင်ငံအနေနဲ့အမေရိကန်နဲ့အမေရိကန်ရဲ့အားနည်းချက်တွေကိုပြီးဝကြကြချင်းချင်းအကဲဖြတ်နေပြီးတော့အဆင့်တိုင်းမှာအသာစီးရအောင်အမေရိကန်စီးပွားရေးစနစ်ထဲကလစ်ဟာမှုတွေကိုအပြည့်အဝအသုံးချဖို့ကြိုးပမ်းနေတယ်ဆိုပြီးတော့လည်းသူကသတိပေးလိုက်ပါတယ်အမေရိကန်ပြည်내အုပ်ချုပ်ရေးမှု90ကတရုတ်နိုင်ငံနဲ့ပတ်သက်တဲ့သဘောထားတွေကိုအကဲဖြတ်ထားတဲ့အစီအခံစာတစ်စောင်ကိုပေကျင်းမြို့ကတရုတ်ဆိုးရကကြောရောင်းနောက်ခံပေးထားတဲ့သုတေသနဌာနကပြီးခဲ့တဲ့နှစ်ကထုတ်ပြန်ခဲ့တယ်လို့လည်းဝန်ကြီးပွန်ပီယိုကပြည်내အုပ်ချုပ်ရေးမှုတွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတာမိုင်းကရဲစခန်းတစ်ခုရှိမှာစနေနေ့ညကအတိခံဘုံးခွဲသမားရဲ့ကားဘုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးရဲတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ပါတယ်။နေမင်းမတီငိန်နဲ့ဟဲလ်မန်ပြည်နယ်ကာရှတ်ခရိုင်မှာအတိခံဘုံးခွဲသမားကစစ်တပ်3ဟမ်ဒီကားနဲ့ဘုံးခွဲတိုက်ခိုက်ခဲ့တာဖြစ်ကြောင်းအာဖဂန်အစိုးရတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ကာရှတ်ကဈေးကြီးကိုပြင်မှတ်ထားပြီးတော့တိုက်ခိုက်မဲ့အတိခံဘုံးခွဲသမားကိုရဲတွေကဖော်ထုတ်လိုက်နိုင်တဲ့အချိန်မှာသူကကားဘုံးကိုဖောက်ခွဲလိုက်တာလို့ကာရှတ်ခရိုင်ရဲဖွဲ့ဒီကဲ Ismail Kapawaka VUE ကိုပြောပါတယ်ရဲတပ်ဖွဲ့ဝင်6ဦးသေဆုံးပြီးတော့တရားလဲအနေငယ်ပျက်စီးသွားတယ်လို့သူကပြောပါတယ်တာလီဘန်ပြောခွင့်ရကတော့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းရန်သူစခန်းတစ်ခုကိုဖျက်ဆီးလိုက်နိုင်ပြီးတော့အာဖဂန်ရဲတပ်ဖွဲ့ဝင်တရားစင်ကျော်သေဆုံးကြောင်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်တချိန်တည်းမှာပဲစနေနေ့နောက်ပိုင်းကအရှေ့ပိုင်းနန်ဂဟာပြည်နယ်ကရှာဇတ်ခရိုင်မှာအာဖဂန်တပ်ဖွဲ့ဝင်တဦးကဆက်တနက်နဲ့ပြစ်ခတ်တဲ့အတွက်အနည်းဆုံးစစ်သား2ဦးတေဆုံးပြီးတော့6ဦးဒဏ်ရာရတယ်လို့အာဖဂန်အခြေစိုက်အမေရိကန်တပ်ကအတည်ပြုပါတယ်။လောလောဆယ်အာဖဂန်မှာအခြေစိုက်ထားတဲ့အမေရိကန်တပ်ဖွဲ့ဝင် 13,000 လောက်ရှိပါတယ်။ဒီပြစ်ခတ်မှုဟာမတော်တဆဖြစ်တာလားရည်ရွယ်ချက်နဲ့လုပ်ဆောင်တာလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့နန်ဂဟာပြည်နယ်အုပ်ချုပ်ရေးမှူးက VOA ကပြောပါတယ်။
Syrian and Nomio Banga, Biwa Chacha, Jar and Mugu, Syria Silagas and Inima, Tensho Labar, Taha, Syrian and Italy Muma, now Song Janet, Bonia, Mangan Nemigo, Trimbaja, Tosis, and Mudra, and now something by later, like Pibari. Turkigan and House Shia Kunika, Yagari, Bikaya, say the Bodun Jaya, Lotare, Italy Muga, Turkey, Siskanigo, Taikai Messu, and throwing at the Daring Water, the Gunota Silo, Bido, Tomian, Zamelo, change out like Pidia, now Timichagi, Mave, Syria Baga, Gulu. စာရကမြို့ကိုတင်းယူလိုက်တာဖြစ်ပါတယ်။သတင်းတစ်ပါးကြောင့်ဘုံကျတိုက်ခိုက်မှုတွေပြီးတဲ့နောက်အခုခါမှာဆီးရီးယားစစ်တပ်ကစာရကမြို့ကိုအပြေးဝထိန်းချုပ်ထားပြီးဖြစ်တယ်လို့ဆီးရီးယားအစိုးရပိုင်းရုပ်သံကကြေညာခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကဆီးရီးယားတပ်တွေဟာရုရှားရဲ့အကူအညီနဲ့အစ်လစ်ဒေသကိုအကြီးအကျယ်ထိုးစစ်ဆင်ခဲ့ပြီးတော့ဒီဘုံကြီးရဲ့မဟာမိတ်ဖြစ်တဲ့တူရက
ကူလာသမဂ္ဂတာဝန်ရှိသူတူကဗီအိုအေကိုပြောပါရယ်ရေမင်းနိုင်ငံကကူလာသမဂ္ဂရဲ့အကူအညီပေးရေးလုပ်ငန်းတွေဟာအကန့်အသတ်တွေနဲ့ရင်ဆိုင်နေရတာကြောင့်အခုလိုလျှော့ချသွားမယ်ဖြစ်တယ်လို့သူကပြောပါရယ်ကူလာသမဂ္ဂအနေနဲ့အဲ့ဒီဒေတာသွားပြီးတော့ဒီတိုင်းအကူအညီပေးနေတာမဟုတ်ဘဲနဲ့အကူအညီတွေဘယ်သူလိုတယ်လဲဆိုတာကိုချင့်ချင့်အကဲဖြတ်ပြီးမှပေးတာဖြစ်ကြောင်းဒါပေမဲ့ဒီလို တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရရနိုင်နဲ့မမျှသတင်းအောင်လို့ပြောပြပေးခဲ့ကြတာပါရှင်အခုသတင်းလွှာတွေဇက်တိုင်းနားဆင်ရပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုစိုးရိမ်စရာအခြေအနေလိမ္မော်ရောင်အစ်တက်မှတ်လိုက်တဲ့စင်ကာပူနိုင်ငံကနေပြန်လာတဲ့မြန်မာအမျိုးသမီးတအူးကိုဒီကနေ့မနေ့ပိုင်းမှာပဲတောင်တကုန်းနေအိမ်ကနေဝေဖာကြီးဆေးရုံမှာခေါ်ထားပြီ ngan Wuhan myo ka ni sa tin pyat paw ni de corona virus ain ni chin Myanmar ngan a ni ne ku sat ma khan ya aw ku sat mu tan ya shi tu re ko saung chi bo ko le chan ma yi pinya pe ni ba de ma su mon ga sat twe mi myan tin pyat tha ba de shin
ပြည်ထောင်နိုင်ငံဝူဟန်ကနေတဆင့်စတင်ပြန်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကပ္ဘာအနှံ့ကူးစက်ပြန်ပွားနေတဲ့နှုန်းကဒီသတင်းမှတ်အတွင်းမှာကို 38,000 ကျော်ရှိသွားပြီဖြစ်ပြီးတရုတ်အပါအဝင်ပြည်ပနိုင်ငံတချို့မှာပါသေဆုံးသူပေါင်းက100ကျော်သွားပြီဖြစ်ပါတယ်တရုတ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယမြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်တန်ရရှိလူနာကတအူးပဲရှိတယ်လို့ဖေဖော်ဝါရီလ10ရက်နေ့ညကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနောက်ဆုံးသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့ဖေဖော်ဝါရီလ9ရက်နေ့မနက်ပိုင်းမှာတော့စင်ကာပူနိုင်ငံကနေပြန်လာတဲ့မြန်မာအမျိုးသမီးတအူးကိုရိုနာဗိုင်းရပ်စ်ကူးစက်လူနာနဲ့ထိတွေ့မှုရှိခဲ့တယ်ဆိုတဲ့သတင်းအရသူ့ကိုတောင်တကုန်နေအိမ်ကနေခေါ်ဆောင်ပြီးဝေဘာကြီးအထူးကူဆေးရုံကိုပို့ဆောင်ပြီးစောင့်ကြည့်နေပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကအတည်ပြုပါတယ်
။ဒီပါကြီးကိုပို့လိုက်တယ်ဆိုတော့အဲဒီစိုးဝါပြန်လာတဲ့အမျိုးသမီးကတန်ပြားလူနာလည်းမဟုတ်ပါဘူးသိအောင်ပြန်စောင့်ကြည့်လူနာလည်းမဟုတ်ပါဘူးနော်သူကသမီးကပြောမယ်ဆိုရင်ဟော့စတယ်ကွာရန်တီးလုပ်တယ်အခုကလေးကြီးကျောင်းသားတွေလုပ်တယ်လို့ဒီမင်းမူကြီးတွေလုပ်တယ်လို့ပြောတယ်သမီးကလည်းသိအောင်ခေါ်ထားပြီးစောင့်ကြည့်တဲ့ပုံပဲဘာမှကုသမှုမလုပ်ရပါဘူးသူကကြားလာလည်းမရှိဘူးဆက်ရှိလမ်းကြောင်းလည်းမရှိဘူးပေါ့နော်အဲ့တော့သူကကြတော့ခုနကွန်တက်ဟစ်ရှိနေပေါ့နော်ကွန်ဖောင်ကေးရှင်းကွန်တက်ဟစ်ရှိတယ်ဆိုတော့တစ်ခုကြောင့်သူစေရမှာခြားပြီးတော့ခြားပြီးတော့သူကလည်းကွာရန်တီးလုပ်တာပါသူနဲ့ဆီယားပြန်တဲ့သူတွေတော့အိမ်မှာပဲနေဖို့ပေါ့ဒါကတော့ home quarantine လုပ်တာပါ
ဒီကနေ့ဖေဖော်ဝါရီလ9ရက်နေ့အထိမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့စောင့်ကြည့်လူနာက12ဦးအထိရှိပါတယ်လို့လည်းဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
။တနည်းလူနာတော့အရင်အတိုင်းမှာပဲနတ်မတူကတရားဥပဒေကြီးပြီးတော့သူကတော့ဆက်ရှိနေတော့မှာပဲ။အဲကျွန်တော်တို့သိအောင်ပြင်ပြီးတော့စောင့်ကြည့်တဲ့လူနာတွေက12ဦးရှိပါတယ်။12ဦးမှာဆိုမင်းကမန္တလေးသိအောင်မှာရှိတယ်။အသက်53နှစ်အရွယ်သားရယ်။အကိုတိုင်းပေါက်ပြူနေက34နှစ်အရွယ်သမီးရယ်။အကိုတိုင်းတောင်နေကြီးရနေပြီးတော့အသက်55နှစ်ဒီကိစ္စရောမှာအဲကူတာရတဲ့ရောက်လေအမေမင်းလေးဆေးရောမှာရှိတယ်
စင်ကာပူနိုင်ငံကနေပြန်လာတဲ့မြန်မာအမျိုးသမီးကိုကျန်းမာရေးဝန်ထမ်းအနေနဲ့တက်ဆိုင်ရာမြို့နယ်တာဝန်ရှိတဲ့သူတွေကတွားရောက်ခေါ်ဆောင်ပြီးတော့ဝေဘာကြီးဆေးရုံကိုပို့ဆောင်လိုက်တဲ့အကြောင်းနဲ့အခုလက်ရှိသူကနေထိုင်ခဲ့တဲ့တောင်တကုံမြို့နယ်ပလဲမုံအင်ယာဝင်းအတွင်းကျန်းမာရေးစိုးရိမ်စရာမရှိအောင်ဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုတော့တောင်တကုံမြို့နယ်ကရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးညီညီကအခုလိုရှင်းပြပါဗျာ။တောင်တကုံ
65ရက်ကမှရှိနေတယ်ဘလဲမွန်အိမ်ရမှာကိုဒီစောက်ကြည့်လို့နာအဖြစ်တို့တွေ့ရတာပေါ့နော်ဟိုမှာသူနဲ့သူနေလာခဲ့တဲ့သူက positive ဖြစ်နေတာဖြစ်တဲ့အတွက်အဲဒါကိုတရင်ရရှိပြီးတော့ဖြစ်ချင်းပဲရန်ကုန်တိုင်းကျမ်းမာကြီးအဖွဲ့ကနေပြီးတော့ဆင်းလာပြီးသူ့ကိုဒီပါကြီးကိုတန်းပို့လာပါဘူးလို့ဆိုတော့သူနေတဲ့တတိယထက်နဲ့စုတော်ချက်ပေါ့နော်နှစ်ခန်းလုံးမှာရှိတဲ့ဒီနေထိုင်တဲ့သူတွေကိုတော့အခန်းလေးကအခန်းပြင်ကိုတော့ပြီးမထွက်တော့ဘူးပေါ့နော်ပြီးမထွက်ဘဲနဲ့14ရက်စောင့်ကြည့်နေတာပေါ့ဟောအဲ့ဒီအချိန်ကိုမြို့နယ်ဒီကျမ်းမာကြီးတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအားလုံးကတော့ဟိုဆောက်ကြည့်ပြီးတော့အကူအညီပေးလဲတော့ရှိနေတ
ယ်မြန်မာနိုင်ငံနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုရှိတယ်ဆိုတဲ့တန်တရားရှိလာရင်တပ်ဆိုင်ရာကိုချက်ချင်းသတင်းပေးဖို့ကိုလည်းကျန်းမာရေးဌာနကသတိပေးနှိုးဆော်နေပါတယ်ကူးစက်မှုတွေမဖြစ်ပွားရအောင်အများပြည်သူလူထုအနေနဲ့ပူးပေါင်းပါဝင်နိုင်တဲ့အနေအထားကိုလည်းလူထုကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂကူးဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုအကြံပေးပါတယ
်အဓိကကတော့ဒီပြည်သူလူထုကပါဝင်မှရမယ်အထူးသဖြင့်တော့ဒီတရုတ်ပြည်ကနေပြန်လာတဲ့လူတွေရော update ဖြစ်ပွားနေတဲ့အဲနိုင်ငံကနေဒီလူနာနဲ့တိတွေ့နိုင်တယ်လို့တန်တရားရှိတဲ့လူတွေနောက်တစ်ခုကလည်းပြည်ညာချက်တွေထုတ်ထားတာကပြန်လာတဲ့ပြည်နိုင်ငံဒါပဲဒီပြည်ပြပြန်လာတဲ့သူကိုချားနာတာဟိုတယ်လို့နောက်သူတို့နေထိုင်ရအိမ်မှာချားနာတာများတန်တရားရှိတာကိုပတ်ဝန်းကျင်ကြီးလူတွေကတွေ့ရှိခဲ့ရင်လည်းနောက်သတင်းပို့ပြီးတော့နော်ကြောကြားနိုင်တယ်ဆိုတဲ့ဟာလေးတွေထွက်လာတဲ့အခါကျတော့ကျွန်တော်တို့ဒီပြည်လူလူထဲကိုရောက်ရှိနေတော့ပိုးဆယ်ဆောင်လာတဲ့တန်တရားရှိတဲ့လူတွေကိုတော့ဒါအကုန်လုံးကနေဒီနီးစက်တဲ့လူတွေအားလုံးကိုကျွန်တော်တို့ကအသေးစိတ်စောင့်ကြည့်မှသာလျှင်ဒီတစ်မြို့လုံးပြန့်နှံ့တဲ့ဂျီကိုကာကွယ်နိုင်မှာပေါ့နော်ဒါတွေကိုကြတော့လူတိုင်းလူတိုင်းတူးချင်းတူးချင်းကဒီဟာကိုသိရှိနားလည်မယ်ဆိုရင်တော့ဒီပြန့်နှံ့မှုကိုထိန်းချုပ်တဲ့နေရာမှာပုံရေးလဲပါတယ်ပုံရေးထိရောက်နိုင်ပါတယ်
မြန်မာနိုင်ငံပါဝင်နိုင်ငံသီးသီးမှာတရုတ်ခီးသွားတွေကိုပိတ်ပင်မှုရှိသလိုတရုတ်နိုင်ငံကနေပြန်လာတဲ့နိုင်ငံသားတွေကဘာလက်ခီးသွားတွေကိုလည်းအထူးကြက်မှတ်စစ်ဆေးနေပါတယ်ရှင်
မဆုမုံပြောပြခဲ့တာပါရှင်အခုလိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတာကိုတုံ့ပြန်တဲ့အနေနဲ့တရုတ်နိုင်ငံကိုပြီးခဲ့တဲ့14ရက်အတွင်းသွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားမဟုတ်သူတွေကိုအမေရိကန်တွင်းလာရောက်ခွင့်ပိတ်ပင်လိုက်ပါတယ်တရုတ်ကျောင်းသား73ရာခိုင်နှုန်းကျော်တက်ရောက်ပညာသင်ကြားနေတဲ့တောင်ပိုင်းကယ်လီဖိုးနီးယားတက္ကသိုလ်ကနေအဲလစ်ဇဘက်လီသတင်းပေးပို့ထားတာကိုကိုငင်းချန်ကပြောပြမှာပါရှင
်တောင်ပိုင်းကယ်လီဖိုးနီးယားတက္ကသိုလ် USC ကိုတရုတ်ပြည်ကဂျက်ဝမ်တယောက်ဆောင်ရသည့်ကျောင်းပိတ်ရက်ကနေပြန်လာတာတလားလောက်ရှိနေပါပြီ။သူသာအေးအေးဆေးဆေးပြန်လာမိရင်အခုကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ခီးသွားလာခွင့်ပိတ်ပင်ခံရတဲ့အထက်ပါသွားနိုင်ပါတယ်။အခုလောလောဆယ်မှာတော့တရုတ်ကျောင်းသားတွေဟာနေရာသည့်ကျောင်းပိတ်ရက်ကျရင်အိမ်ပြန်သွားပြီးရင်နောက်နှစ်ကျောင်းပြန်တက်လို့ရပါမလားဆိုတာစိုးရိမ်နေရပါတယ်။တရုတ်ကျောင်းသားဂျက်ဝမ်က
ကျွန်တော်ပါဝင်ကျွန်တော်တကယ်ချင်းနဲ့တော်တော်များများလေရင်လက်မှတ်ကြိုတင်မစီစဉ်ရသေးပါဘူး။ဘာလို့လဲဆိုတော့အနာဂတ်မှာဘာဖြစ်မလဲဆိုတာဘယ်သူမှမသိဘူးလေ
။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကယောဂပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်ကန့်သက်တာတွေလှုံ့ဆော်တင်ပြီးနိုင်ငံတကာသွာလာမှုကိုတော့မလိုအပ်ဘဲမကန့်သက်တင်ဘူးလို့အကြံပြုချက်ပေးပြီးမှအခုလိုခီးသွာလာခွင့်ကန့်သက်တာတွေဖြစ်လာတာပါ။ USC တက္ကသိုလ်ကကြိုတင်ကာကွယ်ရေးဆေးပေါင်ပေါခဟက်ဒါဝစ်စလီကအမေရိကန်ရဲ့တုံ့ပြန်မှုဟာပုံမှန်မဟုတ်ဘဲရန်လိုတဲ့ပုံစံဖြစ်နေတယ်လို့ပြောပါတယ်
။ It seems that individual nation states have decided to go beyond
ဒီဘက်ကျမကြီးအဖွဲ့ကြီးရဲ့ဥဆောင်မှုကိုကြော်လွန်ပြီးတော့နိုင်ငံတစ်ခုချင်းစီကလှုပ်ဆောင်နေတဲ့ပုံပေါက်ပါတယ်။ကိစ္စတော်တော်များများမှာဒီဘက်ကျမကြီးအဖွဲ့ကြီးရဲ့အကြံပေးတာကိုဖြစ်ပေရတဲ့နောက်ပြီးတော့ပြင်းထန်တဲ့ကန့်သတ်မှုတွေဟာကမ္ဘာသူကမ္ဘာသားတွေကြားမှာအကြောက်တရားနဲ့ထိတ်လန့်မှုကိုဖန်တီးနေပါတယ်။ဒါဟာနိုင်ငံရေးဖြစ်သွားပါပြီ။အမေရိကန်အနေနဲ့တရုတ်ကိုအထီးကျအောင်လုပ်တာဒါမှမဟုတ်အပြစ်တင်ခံရအောင်လုပ်နေတာဟာတခြားအကြောင်းတွေရှိနေမှလည်းဒီလိုပိတ်ပင်မှုတွေဟာစီးပွားရေးအကျိုးသက်ရောက်မှုတွေရှိနေမှလည်းနိုင်ငံရေးအကျိုးသက်ရောက်မှုတွေလည်းရှိနိုင်ပြီးတော့ဒါဟာလည်းအခုလက်ရှိအမေရိကန်ဆိုရရဲ့တရုတ်အပေါ်သဘောထားနဲ့ချင်းကပ်ပုံနေနဲ့လည်းတစုံတရာကိုက်ညီမှုရှိနေပုံပါ
။ဒါပေမဲ့လည်း USC တက္ကသိုလ်ကတရုတ်ကျောင်းသားလီယိုယန်အပါအဝင်တချို့ကတော့အခုလိုခီးသွားလာခွင့်ပိတ်လိုက်တာကိုကောင်းတယ်လို့မြင်ကြပါတယ
် It's a good idea you know
ကျွန်တော်ကတော့ကောင်းတဲ့အကြံဉာဏ်လို့ထင်ပါတယ်အမေရိကန်နဲ့ဗိုင်းရပ်စ်မရောက်အောင်တင့်တော်လေးလုပ်ရပါ
ခီးသွားလာခွင့်ပိတ်လိုက်တာကြောင့်ရန်တို့လိုចောင်းသားတွေအဖို့စိတ်သက်သာရရတဲ့တစ်ချိန်တည်းမှာပဲပိုးကူးမှာကိုစိုးရိမ်တဲ့တချို့ចောင်းသားတွေကတော့ဉာဏ်ဖုံးတွေဝစ်ဆင်ထားပါတယ်တရုတ်ကျောင်းသားဂျက်ဝမ်က
လူတွေတော်တော်များများစိုးရိမ်နေကြတယ်လို့ကျွန်တော်ထင်ပါတယ်အထူးသဖြင့်နိုင်ငံတကာတရုတ်ကျောင်းသားတွေပါကျောင်းဝင်းထဲမှာဆိုရင်အမေရိကန်ကျောင်းသားအများစုကညနေခိုးမဝထားပါဘူးနိုင်ငံတကာတရုတ်ကျောင်းသားအများစုက
There's a number of cultural aspects to this.
Aku yoga po kusat pyanan mu ma yinje mu san ya kwe cha set dui chang le mi de dat si law lo phit ni de ba de ei de ga de khu ga ro mi na phong wit da phit pyo a sha nang ngai a mya chu ma wit cha pyo American de u yoga ma mo wit cha ba u
ti yau chang da jet wan ga
there's still some memories about
sa yoga po rong ga blao so ya de so da a mhat ya ni da ri ga chan ni de ba de yo yo a phya virus po we phit phit corona virus po we phit phit မြန်မာဖုန်းဝတ်ထားတာကတော့ကောင်းပါတယ်အထူးသဖြင့်အတန်းထဲမှာရှိနေခြင်းလူတွေနဲ့စကားပြောရတဲ့အခြေအနေမှာပေါ့အ
ာရှနိုင်ငံတွေမှာမြန်မာဖုန်းဝတ်တာဟာဖြားမကူအောင်ကိုယ့်ဘာသာကိုယ်ကာကွယ်တာဖြစ်ပေမဲ့နောက်တိုင်းနိုင်ငံတွေမှာတော့ဖြားမဝတ်တာဖြစ်ပါတယ်အမေရိကန်ယောဂါထိန်းချုပ်ရေးဌာနကအများပြည်သူကိုမြန်မာဖုန်းမဝတ်ဖို့နဲ့ကိုရိုနာဗိုင်းရပ်စ်ကိုရှိသူကိုပဲဝတ်ဖို့အကြံပေးထားတာပါ။တရုတ်ကျောင်းသားရန်ကတော့ယောဂပုံနဲ့ပတ်သက်ပြီးအခုလိုမှတ်ချက်ပေးပါတယ
်။ If I am in China, I wouldn't be that much worried, you know.
ကျွန်တော်တရုတ်ပြည်မှာသာရှိခဲ့ရင်အခုလောက်စိတ်ပူမယ်မထင်ပါဘူး။ဘဝကဒီလိုပဲဖြစ်နေတာပဲ။ယောဂပုံကုမယ်ဆိုရင်လည်းကုသွားမှာပါပဲလေ။နောက်ပြီးကျွန်တော်ထင်တာကတော့ဒီလောက်လဲစီစီလောက်တဲ့အထိမပြင်းထန်ပါဘူး။အမေရိကန်မှာရောက်နေပြီးပိုမကူသေးတဲ့အတွက်ကံကောင်းတယ်ထင်မိပါတယ်
။ကျန်းမာရေးကျွမ်းကျင်သူတွေကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတော်တော်များများပြန်ကောင်းသွားတယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။ကိုငင်းချမ်းပြောပြသွားတာပါရှင်။ကုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဘက်ကိုအလှည့်ပေးပါမယ်။မြန်မာနိုင်ငံအတွင်းစားအုံးစီစီအုံးပင်စိုက်ပျိုးမှုဟာလာမယ့်ဆယ်စုနှစ်အတွင်းကမ္ဘာမှာစားအုံးစီအများဆုံးထုတ်လုပ်နေတဲ့မလေးရှားနိုင်ငံကိုကျော်သွားနိုင်တယ်ဆိုပြီးပညာရှင်တွေစိုးရိမ်နေကြပါတယ်။မြန်မာအိမ်နီးချင်းအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေမှာတော့တစ်တောတွေခုတ်လှဲပြီးစီအုံးပင်တွေစိုက်နေတာကြောင့်တဘာဝပတ်ဝန်းကျင်ပေါ်ထိခိုက်နေပေမဲ့မြန်မာနိုင်ငံမှာတော့စားအုံးစီစိုက်ပျိုးရေးအတွက်တစ်တောတွေမပြုံအောင်လုပ်ဖို့အချိန်မီပါသေးတယ်။ကမ္ဘာဥရုယာတီပြောင်းလဲမှုမှာအရေးပါလာတဲ့အပူပိုင်းတစ်တောတွေအမြဲဆုံးတောတွေရှိရာမြန်မာနိုင်ငံရဲ့အောက်ပိုင်းတနင်္သာရီတိုင်းကတစ်တောတွေနေရာမှာစားအုံးစီပင်တွေအစားထိုးလာတော့မလားဆိုတာအပြည့်စုံကိုနှမ်းလောင်ကတင်ပြထားပါတယ်ရှင်။
လူသုံးကုန်ပစ္စည်းတွေအလားကုန်ပစ္စည်းပေါင်းစုံနဲ့ရေခဲမုံလို့စားသုံးကုန်အမျိုးပေါင်းထောင်နဲ့ချီမှာအသုံးပြုနေကြတဲ့စားအုံးစီကြောင့်စီအုံးစိုက်ပျိုးရေးလုပ်ငန်းကြီးကြီးပြင်းပြလုပ်နေတဲ့အရှိတောင်အာရှဒေသကတစ်တောတွေပြုံးတည်နေရသလိုအော်ရီဂူဒန်မြဝန်တွေကြားတွေနဲ့ဆင်းရဲလို့ရှားပါတော်ရင်တရိစံတွေလည်းမျိုးတုံးပြောက်ွယ်လာနေရတယ်လို့တက်ကြွလှူရှားသူတွေကပြောပါတယ်။တနင်္လာနေ့တိုင်းကရာဘာလုပ်ငန်းရှင်တို့ဖြစ်တဲ့ကိုကောင်းထက်ကတော့သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းတဲ့အနေနဲ့စီအုံးစိုက်ပျိုးဖို့စိတ်ဝင်စားကြောင်း VOA ကအခုလိုပြောပါတယ်။
ကျွန်တော်နောက်ပိုင်းကျရင်လည်းဒီစောင်းအစီကကျန်းကိုကြွားတယ်။ဘာဖြစ်လို့လဲဆိုတော့စောင်းအစီကလို့ဟာမြန်မာနိုင်ငံအနေနဲ့အများကြီးလို့သေးတယ်။လို့ရတော့ကျွန်တော်ဒီမှာထုတ်နိုင်တာခရစ်ဖမ်ဝါးပဲထုတ်လို့ရသေးတာ။ refining ရတယ်။အနည်းဆုံးကတော့ဘိမ့်မှာတော့လုံးဝမရဘူး။ဟိုဒီ refining ဖြစ်တဲ့ဟာရန်ကုန်မှာတော့ကြီးရလာကျွန်တော်မသိချဘူး။တော့ဝင်ငွေလည်းပိုကောင်းတယ်။သုံးရမယ်သုံးစရာနေရာလည်းပိုများတယ်။ကျောင်းသူကရောဘာဈေးကကျလာတာကြာပြီ။ဒါပြန်ပြက်လာတယ်ဆိုမှအခု3-4နှစ်ကဈေးကအတူတူပဲဆိုရင် inflation rate နဲ့တကယ်နဲ့အဲ့ဒါကြာနေတာ။ဒီအောင်ကျတော့ရောဘာ channel ဆက်လို့ရမှာစီအောင်နဲ့ဆက်လို့ရမှာ။ဒါမှအကြီးကြီးပဲဟိုဒီတဘောပုံဝင်တဲ့ပတ်သက်တဲ့ဆိုတော့တကယ်တမ်းကကျွန်တော်ဒီလုပ်ငန်းရှင်တွေရောဆိုးရွားတွေရောအနေနဲ့ဆက်သမတ်မတ်လုပ်ရမှာပေါ့။တကယ်လို့အိတ်ဆိုင်ရမယ့်နေရာဘယ်နဲ့ဤကလဲ။ဒါမှဒီစတောကိုကျန်တဲ့ရမယ့်နေရာဘယ်နဲ့ဧကလဲဆိုတော့ကျွန်တော်ကော်တောင်းဖစ်ချမ်းနေမှာဆိုအများရဲ့ဧကတောင်းနဲ့ချီရဲ့ရှိရဲ့အချီးတယ်အထူးသဖြင့်ဒိတ်ကနေကော်တောင်းကိုသွားတဲ့လမ်းတစ်လျှောက်လုံးကအဲ့ဒါစီအုပ်ချက်နေမှာဟိုရဘာချက်ရှိတလို့ပဲ
ကမ္ဘာလေထုတဲကကာဗွန်အောက်ဆိုက်တန်ကိုအများအပြားစုပ်ယူထားတဲ့တစ်တော်တွေကိုခုတ်လဲပြီးတော့စိုက်ပျိုးရေးလုပ်နေကြတာကြောင့်ဥရုယာတီပြောင်းလဲမှုအပေါ်ဆူဆိုးဝါတက်ရောက်လာသလိုအပူပိုင်းမုတ်တုံတော်ကြီးတွေကိုမိခိုနေရတဲ့ဒေသခံလူနေစုတွေနဲ့ရှားပါတော်ရင်တရိတ်ဆန်တွေအသက်ရှင်နိုင်ရင်အခက်အခဲဖြစ်လာစေတာပါမြန်မာအစိုးရဟာလက်ရှိအချိန်ဒီစားအုံးစီစိုက်ပျိုးရေးအတွက်ကုမ္ပဏီ44ခုကိုမြေဧကတတနီပါလုပ်ငန်းလိုင်စင်ချထားပေးတယ်လို့2019ခုနှစ်ဩဂုတ်လကထုတ်ပြန်တဲ့ Scientific Reports စတိတ်ပန်စာဆောင်မှာဖော်ပြထားပါတယ်မြန်မာအစိုးရဟာလူမှုရေးအရာရောသဘာဝပတ်ဝန်းကျင်အရေးကိုပါထက်သွင်းစဉ်းစားခြင်းမပြုဘဲအပူပိုင်းမုတ်တုံတွေနဲ့အမြဲတမ်းတစ်တော်တွေနဲ့သဘာဝတော်ရင်တရိတ်ဆန်တွေမိတင်းနေထိုင်နေတဲ့တနင်္လာရီတိုင်းတွေကတစ်တော်မြေနေရာတွေကိုစားအုံးစီစိုက်ပျိုးရေးအတွက်ခွင့်ပြုနေတယ်လို့လည်းလေ့လာသုံးသပ်သူတွေကဝေဖန်ထောက်ပြထားကြတာပါစာအုံးစီစိုက်ပျိုးရေးနဲ့ပတ်သက်လို့သူတည်တနာလုပ်နေကြတဲ့သူတွေကတော့လွန်ခဲ့တဲ့အနှစ်30လောက်ထိတစ်တော်ကြီးတွေအဖြစ်ရှိနေခဲ့တဲ့အရှိတောင်အာရှကတစ်တော်ကြီးရဲ့တဝက်လောက်ကိုစာအုံးစီစိုက်ခင်းတွေနေရာယူသွားပြီလို့ပြောပါတယ် မလေးရှားနိုင်ငံမှာတော့ Round Table Sustainable Palm Oil RSPO လို့ခေါ်တဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိစေတဲ့စားအုပ်စီစိုက်ပျိုးထုတ်လို့ရေးစံတတ်မှတ်ချက်တွေကိုလိုက်နာဖို့တတ်မှတ်ထားတာပါကွာလာလမ်ပူအခြေစိုက်လူမှုရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Wild Asia အဖွဲ့ပူရဲတီထောင်သူဒေါက်တာရီဇာအန်မီကတော့စားအုပ်စီလုပ်ငန်းရှင်တွေမဖြစ်မနေလိုက်နိုင်ရမယ်မလေးရှား Palm Oil Certification Council ရဲ့ပြဋ္ဌာန်းချက်နဲ့ပတ်သက်လို့အခုလိုထောက်ပြပါတယ်
One is essentially a voluntary scheme, which is the RSPO system.
RSPO စံသတ်မှတ်ချက်တွေကတော့မပြစ်မနေလိုက်နိုင်ရမှာမျိုးတော့မဟုတ်ပါဘူး။ဒါပေမဲ့ MSPO ဆိုတာကတော့မလေးရှားအစိုးရကတရားဝင်သတ်မှတ်ထားတာဖြစ်ပြီးစာပြွေးသမားတွေမပြစ်မနေလိုက်နိုင်ရမယ်စနစ်ပါဒါပေမဲ့လည်းဒီထဲမှာတကယ်ကိုအရေးကြီးတဲ့အချက်တွေတော့မပါပါဘူးလုပ်ငန်းစလုပ်ပြီးဆိုကြတဲ့ကထည့်ပြီးစဉ်းစားရမယ့်တည်တော်ပြုံးတိမှုမြေယာချဲ့ထွင်မှုတွေအလို့သမားတွေရဲ့လောခလားစာတွေနဲ့ခြံထဲကအလို့သမားတွေခက်တဲ့ကြေးကျွန်လို့ဖြစ်လာမယ့်အခြေအနေတွေမျိုးမဖြစ်ရအောင်ဘယ်လိုကာကွယ်မလဲဆိုတာမျိုးတော့မပါပါဘူး
စောင်းစီရီကိုဧကပံ9သိန်းနီးပါတီစိုက်ပြဖို့1999ခုနှစ်မှာမြန်မာစစ်အစိုးရကရည်မှန်းခဲ့တယ်လို့လဲတိတ်တန့်စားဆောင်ကဖော်ပြထားတာပါ1990ပြည့်လွန်နှစ်တွေမှာတနင်္လာရီတိုင်းမွန်ပြည်နယ်ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာစပြီးတော့စောင်းစီကိုစိုက်ပြခဲ့ပေမဲ့လို့1999ခုနှစ်ပိုင်းတွေရောက်မှဒီလုပ်ငန်းအပေါ်မြန်မာအစိုးရကပိုးပြီးတော့အာရုံစိုက်လာတာပါပြည်ရင်းပြပဈေးကွက်ရဲ့အလားအလာကောင်းတွေကိုတွေ့မြင်ခဲ့တဲ့စစ်အစိုးရဟာဧကပေါင်း2,800ကျော်မှစောင်းစီစိုက်ပြဖို့သူ့စိတ်ကြိုက်ကုမ္ပဏီတွေကိုရွေးပြီးတော့လုပ်ငန်းလိုင်စင်ချပေးခဲ့တယ်လို့လဲဆောင်းမရှင်နာဒီတာချန္ဒရာပခါကတဘာဝပတ်ဝန်းကျင်အရေးဖော်ပြနေတဲ့ mongobay.com မှာထောက်ပြရေးသားထားပါတယ်အခုလက်ရှိလုပ်ကိုင်နေကြတဲ့တနင်္လာရီတိုင်းတဲကစောင်းစီလုပ်ငန်းရှင်တွေလိုက်နာရမယ်တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိစေတဲ့စံသတ်မှတ်ချက်တွေချမှတ်ထားသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးရင်းနှုံတက်တာရာကြောင့်ရောကွန်ပီစီပေါင်းစုံမှာပါအသုံးပြုလို့ရတဲ့စောင်းစီကိုကဘာတဝံဝဲလို့အားတွေမြင့်တက်နေတဲ့အတွေ့တစ်တော်ပြုံးတီးပြီးတော့ဥရူရာတွေပေါ်ထိခိုက်လာမှာကိုတိတ်ပံပညာရှင်တွေဆိုရင်လည်းဒီလိုပဲစိုက်ခင်းတွေမှာအသုံးပြုကြတဲ့ပိုသက်ဆေးတွေကြောင့်ရေအရင်အမြင့်ပေါ်ထိခိုက်မှုတွေရှိလာမှာကိုလည်းဆိုရင်နေကြတာဖြစ်ပါလေရှင်
။နန်းလောင်ပြပြခဲ့တာပါရှင်။နောက်နှစ်နိုင်ကြာမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့သတင်းစာစရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများနဲ့မြမအရေးဆွေးနွေးခန်းအစီအစဉ်တွေနားဆင်ကြရမှာပါရှင်။အခုတနင်္ဂနွေနေ့ညနေခင်းသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးပါမယ်ရှင
်ကိုရိုနာကူးစက်ရောဂါကြောင့်တရုတ်နိုင်ငံပြည်မာကြီးမှာတည်ဆုံးသူရေအတွက်ဟာစနေနေ့နောက်ပိုင်းအထိ611ယောက်ရှိသွားပြီဖြစ်တယ်လို့တရုတ်အနာမိုင်းကဒီနေ့အစောပိုင်းမှာပြောကြားလိုက်ပါတယ်ဒါကြောင့်2003ခုနှစ်ကဖြစ်ပွားခဲ့တဲ့ SARS ရောဂါကြောင့်တည်ဆုံးသူရေအတွက်ကျော်လွန်သွားပြီဖြစ်တယ်လို့လည်းတရုတ်အနာမိုင်းကပြောပါတယ်စနေနေ့တရက်ထဲမှာလူ89ယောက်သေဆုံးခဲ့တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကဒီနေ့မနက်ပိုင်းမှာပြောပါတယ်ရောဂါနောက်ထပ်ကူးစက်ခံရသူ2656ဦးရှိခဲ့ပြီးတော့ဒါဟာဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းမှာပထမဆုံးအကြိမ်ဖြစ်နေကျဆင်းခဲ့တာဖြစ်ပါတယ်အခုဆိုရင်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံထားသူစုစုပေါင်း 39,198 ယောက်ထပ်မံရှိတယ်ဆိုပြီးတော့တရုတ်အာဏာပိုင်တွေကပြောပါတယ်ဒီကနေ့ဒီဇင်ဘာလကစပြီးတရုတ်နိုင်ငံဝူဟန်မြို့ကနေစတင်ပြန်ပွားလာတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုကိုကျန်းမာရေးစောင့်ရှောက်မှုစနစ်အားနည်းတဲ့အာဖရိကတိုက်နိုင်ငံတွေကိုမကူးစက်အောင်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြင်ဆင်ဆောင်ရွက်နေပါတယ်နိုင်ငံပေါင်း24နိုင်ငံမှာကူးစက်သူ290ကျော်ရှိပြီးတရုတ်နိုင်ငံပြင်ပမှာတည်ဆုံးတာကတော့ဖိလစ်ပိုင်နဲ့ဟောင်ကောင်ကျွန်းတွေမှာတဦးစီရှိပါတယ်အခုချိန်ထိတော့အာဖရိကတိုက်ဒေသကိုယောဂပိုးကူးစက်မှုမရှိသေးပဲကမ္ဘာနိုင်ငံတချို့မှာအလင်းမြန်ကူးစက်ပြန့်ပွားနေတဲ့အတွက်စိုးရိမ်မိကြောင်းလဲအာဖရိကဒေသဆိုင်ရာကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ကြားရေးမှူးမာရှီဒီဆိုမိုဝက်တီကပြောကြားလိုက်ပါတယ်ထိုင်းနိုင်ငံမြောက်ပိုင်းမှာကိုရက်လိုလူသိများတဲ့နခွန်ချက်စီမာမြို့မှာမနေ့ကလူ26ကိုပြစ်ဒဏ်ပြီးတော့ Terminal 21ဒီဝဆန္ဒထဲမှာပေါင်းအောင်နေတဲ့စစ်သားကိုရဲတပ်ဖွဲ့ကအတိပြစ်ခတ်ဖမ်းဆီးလိုက်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါခုညနေအစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်ခုကျွန်မတို့အသံလှည့်နေတဲ့ Radio Season PP ချင်း Intercept 17နဲ့ Mia 73တို့ကထိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE TV Magazine Season ကိုလည်းကြည့်ရှုနိုင်ကြပါတယ် VOE သောတာရှင်များအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်မခွာမျိုးပါရှင်
This program has come to you from the Voice of America, Washington.
Thank you.